ရခိုင်ပြည်နယ်ဝင်းကြီးချုပ်ဦးမောင်မောင်အောင်ကမြန်မာနိုင်ငံမှာ white card လို့ခေါ်တဲ့ဖြူရောင်ယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားသူစုစုပေါင်း9,900လောက်ရှိပြီးအဲ့ဒီထဲက4,000ကျော်ဟာရခိုင်ပြည်နယ်မှာနေထိုင်တဲ့မွတ်စလင်တွေဖြစ်တယ်လို့ပြောပါတယ်နိုင်ငံတော်သမ္မတကယာယီတပ်တွေကလက်မှတ်တွေကိုလာမယ့်မတ်လ31ရက်နေ့တက်တန်းကုန်မှာဖြစ်ပြီးမေလ31ရက်နေ့နောက်ဆုံးထအနှံ့ကြဖို့အမိန့်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားသူ4,000လောက်ရှိတာကြောင့်ရှုပ်ထွေးလာနိုင်တယ်လို့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကယူဆကြပါတယ်နိုင်ငံတော်သမ္မတရဲ့အမိန့်ကြေညာချက်ကိုလေးစားလိုက်နိုင်ရမှာဖြစ်ပေမဲ့တပ်တွေကလက်မှတ်တွေကိုပြန်လည်အနှံ့ပြီးတဲ့နောက်ပိုင်းမှာထောက်ထားမဲ့သူတွေဖြစ်သွားမှာကိုစိုးရိမ်မိကြောင်းစစ်တွေမျိုးနယ်အတွင်းကအမည်မဖော်လိုတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ်
ကျွန်တော်ဒီနိုင်ငံမှာနေဆိုရင်တော့နိုင်ငံတော်သမ္မတရဲ့အမိန့်အာဏာကိုကျွန်တော်လေးစားရမှာဒါပေမဲ့ဒီ white card ကိုလေးပြီးတော့သူ့အစားကနေပြီးတော့ဘလိုပုံစံကက်တယ်ပါတယ်တုတ်ဖိမယ်ဆိုပြီးတော့ဒါလည်းကျွန်တော်အခုတည်းမသိဘူး white card ကနေပြီးတော့အနိုင်ရပြီ white card အစားကနေပြီးတော့သူတို့ကဘာမှမရရင်ဆိုရင်တော့ကျွန်တော်တို့လူတွေအများအပြင်အထောက်အထားမဲ့ပြစ်သွားမှာပါပြစ်သွားရင်ဆိုရင်ကျွန်တော်တို့လူမျိုးထွက်နေပြီးတော့အနာကက်ထွက်တော်တော်ပြအခက်ကြီးရှိပါတယ်ကျွန်တော်ထင်ပါတယ
်မွတ်စလင်အများစုဟာနိုင်ငံသားနဲ့ပတ်သက်တဲ့အထောက်အထားတွေနည်းပါတဲ့အတွက်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနှံပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့အနာကက်အတွက်အာမခံရှိတဲ့အထောက်အထားတစ်ခုခုထုတ်ပေးစီလို့ကြောင်းလဲသူကပြောပါတယ်
ကျွန်တော်လူတွေကနေပြီးတော့ထောက်ထားတဲ့ရတာတော်တော်ပဲနေပါတယ်တဟောင်းကိုရ89အုပ်တွေနဲ့စစ်မဲဆိုရင်နှစ်ပေါင်း30ကျော်ရပါပြီတချို့တည်းရဲ့လက်ထစ်မှာရှိတဲ့လက်ကင်ထားတဲ့ဒကူမင်းလေးနေပြီးတော့2010နောက်ပိုင်းဒီပတိပကားမှာနေပြီးတော့ရှုံရှုံခံရတဲ့အများတွေလို့ရှိတယ်။ဒါကြောင့်မလို့ကျွန်တော်တို့လူတွေကိုတထောင်ခုရာ48ခုဥပဒေအရာဒါကိုစစ်ဆိုင်ပြီးတော့ white card ရေးနေတာမှာတခုခုလေးပေးလိုက်ရင်ဆိုရင်တော့ကျွန်တော်တို့လူတွေကထွက်နေပြီးတော့ခက်ခဲမရှိဘူးလို့ကျွန်တော်ယူဆပါတာနော်
။အစိုးရအနေနဲ့ရခိုင်ပြည်နယ်မှာ၃ကောက်ချိုးလို့ခေါ်တဲ့မြို့သားနိုင်ငံရေးမှတ်ပုံတင်ကတ်တွေကိုလွန်ခဲ့တဲ့1955ခုနှစ်လောက်မှာထုတ်ပေးခဲ့တာပါ1955ခုနှစ်ဝင်းကျင်ကာလလောက်မှာအဲ့ဒီ၃ကောက်ချိုးမြို့သားမှတ်ပုံတင်ကတ်နေရာမှာ white card လို့ခေါ်တဲ့ဖြူရောင်ယာယီတပ်တွေကလက်မှတ်တွေကိုအစားထိုးထုတ်ပေးခဲ့ပြီးအဲ့ဒီနောက်ပိုင်းထောက်ထားနဲ့ပြန်လည်လျှောက်ထားသူတွေကိုအဲ့ဒီ၃ကောက်ချိုးကတ်တွေကိုနောက်ထပ်တစ်ဖန်ပြန်လည်ထုတ်ပေးခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းမှာနေထိုင်တဲ့မွတ်စလင်တွေထဲမှာမိဘဖြစ်သူတွေကနိုင်ငံသားဖြစ်တရားဝင်အသိအမှတ်ပြုတဲ့ပန်းရောင်နိုင်ငံသားမှတ်ပုံတင်ကတ်ကိုင်ဆောင်ထားသူတွေဖြစ်နေပေမဲ့တာသမီတွေကြတော့နိုင်ငံသားဖြစ်အသိအမှတ်မပြုတဲ့ယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားသူတွေလည်းများပြားရှိပါတယ်။ဒါအပြင်မိဘဖြစ်သူကနိုင်ငံသားဖြစ်အသိအမှတ်မပြုရသေးတဲ့ယာယီတပ်တွေကလက်မှတ်ကိုင်ဆောင်ထားသူတွေဖြစ်ပေမဲ့တာသမီတွေမှာနိုင်ငံသားဖြစ်အသိအမှတ်ပြုထားတဲ့ပန်းရောင်နိုင်ငံသားကတ်တွေကိုင်ဆောင်ထားကြတာတွေလည်းများပြားရှိနေပါတယ်။အစိုးရကရခိုင်ပြည်နယ်အတွင်းအဲ့ဒီယာယီတပ်တွေကလက်မှတ်တွေကိုလွန်ခဲ့တဲ့1999နှစ်လောက်ကစတင်ထုတ်ပေးခဲ့တာဖြစ်ပြီး2008ခုနှစ်နဲ့2010ရွေးကောက်ပွဲကာလတွေမှာတော့စစ်တွေမျိုးနယ်မှာရှိတဲ့မွတ်စလင်လူဦးရေ90ရာခိုင်နှုန်းလောက်အထိတိုးမြင့်ထုတ်ပေးခဲ့တယ်လို့သိရပါတယ်။ဒါကြောင့်အခုဆိုရင်အဲ့ဒီယာယီတပ်တွေကလက်မှတ်တွေရဲ့တက်တန်းဟာ9နှစ်ကနေနှစ်ပေါင်း10ကျော်အထိကြာမြင့်ခဲ့ပြီလည်းဖြစ်ပါတယ်။အစိုးရအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုရေးကာလမတိုင်မီနှစ်လလောက်အလိုမှာမဲပေးသူတိုင်းနိုင်ငံသားဖြစ်တဲ့နိုင်ငံသားဖြစ်သူတိုင်းမဲပေးခွင့်ရှိတယ်ဆိုပြီးယာယီတပ်တွေကလက်မှတ်တွေကိုအများအပြားထုတ်ပေးခဲ့တာကြောင့်မွတ်စလင်68ရာခိုင်နှုန်းလောက်က2008ဖွဲ့စည်းပုံကိုထောက်ခံမဲပေးခဲ့ကြတယ်လို့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကပြောပါတယ်2008ခုနှစ်နဲ့2010ခုနှစ်တွေမှာနိုင်ငံသားဖြစ်ဆန္ဒမဲပေးပိုင်ခွင့်ရရှိခဲ့တဲ့အတွက်ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနှံ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံသားလက်မှတ်တွေထုတ်ပေးစီလို့အကြောင်းမွတ်စလင်လူကြီးတဦးကပြောပါတယ
်အဓိကကျွန်တော်မြန်မာနိုင်ငံကယာယီစစ်တင်လာခင်လာမယ်ကျွန်တော်ရခိုင်ပြည်နယ်တကူတော့မဟုတ်ဘူးတခြားတိုင်းပြည်နယ်မှာလည်းယာယီတပ်တွေကလာမယ်ခိုင်ဆောင်ထားတာရှိတယ်ယာယီတပ်တွေကလာမယ်တင်းစေးပြီးတော့နောက်ခေပရာတကူဥပမာယာတင်လာတိုက်တဲ့ခေပရာနိုင်ငံသားစီစဲတဲ့ခေပရာနဲ့လေးလေးပင်မီဆိုရင်အဆင်ပြေသွားမယ်တကယ်တော့မဟုတ်တယ်ဆိုလို့ရှိရင်လူကွန်ရဲဆွန်းဆွန်းသွားမယ်လို့ယူဆတယ်
။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအပေါ်အစိုးရရဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေဟာဘင်္ဂါလီနဲ့ရိုဟင်ဂျာပြည်ထနာတွေကြောင့်စီမံချက်တွေမအောင်မြင်ပဲလမ်းတော်မှာရပ်တန့်သွားလို့ရှိပါတယ်။အခုနိုင်ငံတော်သမ္မတရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေအနေနဲ့တက်တန်းကုံဆုံးတဲ့ယာယီတပ်တွေကလက်မှတ်တွေကိုပြန်လည်အနှံ့နိုင်ပေမယ့်ဥပဒေအရနိုင်ငံသားဖြစ်စီစစ်ခံရမယ်ဆိုတဲ့အချက်မှာတော့ရိုဟင်ဂျာလူမျိုးထယ်သွင်းရေးပြည်ထနာကြောင့်ခက်ခဲတွေရှိလာမှဖြစ်တယ်လို့မွတ်စလင်ခေါင်းဆောင်တွေကပြောပါတယ်ရှင်